ICT လို့အတိုကခေါ်တဲ့ Information and Communication Technology နည်းပညာဖွံ့ဖြိုးတိုးတက်မှုပိုင်းမှာမြန်မာနိုင်ငံကပြီးခဲ့တဲ့2013ခုနှစ်တုန်းကနိုင်ငံပေါင်း166နိုင်ငံထဲမှာ150နေရာရောက်ခဲ့တာအခု2014ဆိုရင်တော့ဒီထက်ပိုပြီးတိုးတက်လာမယ်လို့ခန့်မှန်းရတာပဲကိုသားညုံရေ
ဒီနှစ်ထဲမှာအင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးပိုင်းအတွက်နိုင်ငံခြားကုမ္ပဏီတွေလည်းဝင်လာပြီးလုပ်နေကြပြီဆိုတော့နောက်ပိုင်းတော့အများကြီးတိုးတက်လာမယ်ထင်ပါရဲ့ဗျာဒါနဲ့မဆီမြတ်မော်ဒီ ITU ရဲ့နောက်ဆုံးအစီအစဉ်စာဖတ်နေတာထင်တယ
်ဟုတ်တယ်ကိုသားညုံရေ ITU ရဲ့ဒီ2014ခုနှစ်အတွက် Measuring the Information Society ဆိုတဲ့အစီအစဉ်ခန်းစာထွက်လာပြီလေဒီကမ္ဘာလုံးကအစိုးရတွေပုဂ္ဂလိကလုပ်ငန်းတွေအားလုံးကအားထားကြရတဲ့အစီအစဉ်ခန်းစာပေါ့ ITU ဆိုတာကဒီကုလသမဂ္ဂရဲ့နိုင်ငံတကာဆက်သွယ်ရေးနည်းပညာဆိုင်ရာသမဂ္ဂမလားဆိုတော့နိုင်ငံပေါင်း166နိုင်ငံကဒီတစ်နှစ်အတွင်း ICT ကဏ္ဍမှာဘလောက်တိုးတက်လာတယ်လဲဆိုတာကိုသုံးသပ်ပြတာပေါ့
2014အတွက်အစီအစဉ်ခန်းစာမှာ ITU ရဲ့ခန့်မှန်းချက်အရဆိုရင်တော့2014ခုနှစ်ကုန်တဲ့အချိန်မှာအင်တာနက်သုံးစွဲနေကြသူပေါင်းကမ္ဘာမှာတန်ပေါင်း3,000ကျော်ရှိနေပြီဗျ
ဟုတ်တယ်ရှင်ဒီကမ္ဘာလုံးမှာအင်တာနက်အသုံးပြုမှုကပုံမှန်ကိုတိုးတက်နေတာအခုနှစ်မှာ 6.6 ရာခိုင်နှုန်းလောက်ကိုတိုးလာတယ်တဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်2009နဲ့2014ငါးနှစ်အတွင်းမှာအင်တာနက်သုံးတဲ့သူက50,000တိုးလာတာတဲ့
ဒါပေမဲ့လည်းအခုချိန်ထိအင်တာနက်ကိုမသုံးနိုင်တဲ့သူကလည်းကမ္ဘာမှာတန်ပေါင်း4,300လောက်ရှိနေသေးတယ်ဗျ90ရာခိုင်နှုန်းကဖွံ့ဖြိုးဆဲနိုင်ငံတွေကပဲ။နောက်အင်တာနက်ဆက်သွယ်မှုပိုင်းတိုးတက်မှုအနည်းဆုံး42နိုင်ငံမှာဆိုရင်အင်တာနက်ရောတယ်လီဖုန်းဆက်သွယ်မှုမှာပါလူတွေနဲ့တော်တော်ကိုအလံဝင်းနေတာတွေ့ရတယ်
။မြို့ပြတွေနဲ့မြို့နယ်ကျေးလက်တွေကြားမှာအင်တာနက်သုံးနိုင်တဲ့အခွင့်အလမ်းကွာခြားမှုကကမ္ဘာအချမ်းသာဆုံးနိုင်ငံတွေမှာတော့မှရှိနေတာကိုအဲ့ဒီ Measuring the Information Society 2014အစီရင်ခံစာထဲမှာသတိပေးထားပါတယ်။မျိုးကြီးတွေထက်ကိုဒီ네ရေကျိလက်တွေဖက်မှာအင်တာနက်ချိတ်ဆက်မှုဘာရအများကြီးနှောင့်နှေးမှုတွေရှိနေတယ်။အဲ့လိုမျိုးဝေးလံတဲ့ဒေသတွေမှာအင်တာနက်ချိတ်ဆက်နိုင်ဖို့သက်ဆိုင်တဲ့နိုင်ငံတွေကအစိုးရတွေကအဓိကဦးစားပေးသင့်တယ်လို့လည်းထောက်ပြထားပါတယ်
။ကမ္ဘာကြီးပို့ပြီးတော့ကောင်းမွန်တိုးတက်ဖို့အထူးသဖြင့်လူမှုအတိုင်းဝိုင်းထဲမှာဝင်မဆန့်နိုင်တဲ့စီးရဲသားတွေအမျိုးသမီးတွေမတန်ဆွမ်းသူတွေအတွက် ICT ကဏ္ဍကနေပြီးတော့ကူညီလုပ်ပေးနိုင်တာတွေအများကြီးရှိတယ်လို့ ITU ရဲ့အတွင်းမှုချုပ်ကစီးကစားထဲမှာပြောထားပါတယ်။2020မတိုင်ခင်ကမ္ဘာပေါ်ကနောက်ထပ်လူပေါင်းတန်း1,500အင်တာနက်ကိုချိတ်ဆက်သုံးနိုင်ကြဖို့ကူညီသွားမယ်လို့လည်း ITU ကအစောပိုင်းကတည်းကပြောထားတာရှိပါတယ
်။ ICT ဆိုတာကဒီသုတဖြန့်ဝေမှုနဲ့ဆက်သွယ်ရေးနည်းပညာပဲမလား။ဆက်သွယ်ရေးဆိုလို့ဒီကမ္ဘာပေါ်မှာလက်ကင် mobile phone ကို line ချိတ်ဆက်သွယ်ထားတဲ့ကြီးအတွက်က2014အကုန်ဆိုရင်တော့တန်ပေါင်း9,000လောက်ရှိနေပြီလို့ခန့်မှန်းထားတယ်ရှင်။လက်ရှိကမ္ဘာလူဦးရေကလည်းတန်း9,000ဆိုတော့ကမ္ဘာပေါ်ကလူတိုင်းလက်ကင်ဖုန်းကင်နိုင်ကြပြီလို့တော့ကောက်ချက်မဆွဲလိုက်ပါနဲ့တဲ့လက်ကင်ဖုန်းသုံးကြတဲ့သူတော်တော်များများဒီနှစ်လိုင်းသုံးလိုင်းချိတ်ထားကြလို့ပါလို့လည်းပြောထားပါတယ်။နောက် mobile phone line လုံးဝမရှိတဲ့ဒီ line မမီတဲ့နေရာမျိုးမှာနေထိုင်နေကြရတဲ့သူကလည်းကမ္ဘာပေါ်မှာတန်ပေါင်း450လောက်ရှိနေပါသေးတယ်တဲ့
။ဒါနဲ့ဒီ2014အတွက် ICT ကဏ္ဍမှာအတိုးတက်ဆုံးနိုင်ငံကဘယ်နိုင်ငံနဲ့လဲမဆွေမြတ်မော။166နိုင်ငံမှာမြန်မာနိုင်ငံက150မြောက်မှာဆိုတော့နံပါတ်1ကဘယ်နိုင်ငံတုန်းမြောက်
ကမ္ဘာမှာ ICT ကဏ္ဍအဖွံ့အစည်းအဆုံးနဲ့အတိုးတက်ဆုံးနံပါတ်1နိုင်ငံကတော့ဒိန်းမတ်နိုင်ငံရှင့်နံပါတ်2လိုက်တာကတော့အာရှတောင်ကိုရီးယားနိုင်ငံပဲအဖွံ့အစည်းအဆုံးအတိုးတက်ဆုံးဇယားထိပ်ပိုင်းမှာနေရာယူထားကြတဲ့နိုင်ငံအများစုကဒီဥရောပကဖွံ့ဖြိုးပြီးနိုင်ငံတွေများပါတယ်ဥပမာ UK နိုင်ငံဆိုရင်နံပါတ်5ချိတ်ပါတယ်နောက်မြန်မာနိုင်ငံမှာလုပ်ငန်းလုပ်ခွင့်ရထားတဲ့ဒီ Telenor ကုမ္ပဏီအခြေစိုက်တဲ့ Norway နိုင်ငံဆိုရင်လည်းကမ္ဘာနံပါတ်6နေရာမှာရှိနေပါတယ်American ပြည်ထောင်စုတော်မှာအဖွံ့အစည်းအဆုံး10နိုင်ငံထဲမှာမပါဘဲနဲ့နံပါတ်14နေရာမှာပဲရှိပါတယ်။ဟိုးအောက်ဆုံးနံပါတ်166ကတော့ဗဟိုအာဖရိကသမ္မတနိုင်ငံမှာ
2014အတွက်ကိန်းသန်းတွေထဲမှာအားတက်စရာနောက်တစ်ခုကကျောင်းတွေမှာအင်တာနက်ချိတ်ဆက်သင်ကြားပေးနိုင်မှုပဲဗျ။စက်မှုဖွံ့ဖြိုးနိုင်ငံအတော်များများမှာဆိုရင်ရှိသမျှကျောင်းအားလုံး100ရာခိုင်နှုန်းလုံးအင်တာနက်ချိတ်ဆက်ပေးထားနိုင်ပြီတဲ့။ဖွံ့ဖြိုးဆဲနိုင်ငံတွေမှာဆိုရင်လည်းကျောင်းတွေမှာအင်တာနက်သုံးနိုင်အောင်လုပ်ပေးထားတဲ့အပိုင်းမှာတော်တော်လေးကိုတိုးတက်လာပြီလို့ပြောပါရယ်။ဒါပေမဲ့လည်းသုံးနိုင်တာနဲ့မသုံးနိုင်တာလည်းတော်တော်လေးကွာနေသေးတယ်လို့ဆိုရဲဗျ။အဲ့ဒါတနိုင်ငံတည်းမှာကနေရာဒေသတစ်ခုနဲ့တစ်ခုအင်တာနက်ချိတ်ဆက်သင်ပေးနိုင်တာနဲ့အင်တာနက်ကိုတတ်မပေးနိုင်တာကွာနေတယ်ဆိုပြီးထောက်ပြထားပါတယ်
။ဒါတော့မှနော်ဒီအင်တာနက်လိုင်းတက်ဆင်ချိတ်ဆက်ခရီးကဆက်ပြီးတော့ကြာနေတာ။ဒီကမ္ဘာလုံးမှာဒီအင်တာနက်လိုင်းတက်ခါက9နှစ်အတွင်းမှာ80ရာခိုင်နှုန်းတောင်ကျသွားပြီတဲ့။တစ်ချိန်တည်းမှာပဲအင်တာနက်မြန်နှုန်းကလည်းအနိုင်ဆုံးအဆင့်မှာကိုတော့မှတော်တော်လေးမြန်လာနေပါပြီ။ရေဘူးရကတစ်စက္ကန့်ကို10 megabit လောက် speed ဖြစ်နေပြီလေ
။ Internet ချိတ်ဆက်နိုင်ကြဖို့လက်ကင် mobile phone ကင်နိုင်ကြဖို့မှာဈေးကွက်ပြန်ဆိုင်မှုနဲ့ ICT ကဏ္ဍပိုင်းမှာလိုက်နာရမယ့်စီးပင်းစည်းကမ်းတွေတည်ချာချာရှိဖို့လက်တွေ့လိုက်နာကြဖို့ကလည်းအဓိကရေးပါတယ်ဆိုတာကိုဒီ ITU ရဲ့အစီအစဉ်သားထဲမှာထောက်ပြထားသေးတယ်ဗျ။
နောက်တနိုင်ငံနဲ့တနိုင်ငံရေဘူးရမိသားစုတွေရတဲ့ဝင်ငွေပေါ်မှာမူတည်ပြီးတော့လေအိမ်တွေမှာအင်တာနက်လိုင်းချိတ်နိုင်တာမချိတ်နိုင်တာကွာသွားတာကိုလည်းအစီအစဉ်ခန်းစာထဲမှာပြောထားပါသေးတယ်။မ ဘလိုပဲဖြစ်ဖြစ်ဒီအင်တာနက်အသုံးပြုသူတွေများလာတာနဲ့အမျှအင်တာနက်ပေါ်ကနေပြီးတော့ရနိုင်တဲ့ဗဟုသုတတွေသိနိုင်တဲ့အကြောင်းအရာတွေကပိုပိုပြီးတော့များနေတာကိုလည်း Measuring the Information Society အစီအစဉ်ခန်းစာမှာ YouTube တို့ Wikipedia တို့ကိုဥပမာပေးပြီးတော့ပြောထားပါတယ်။ဒီ ITU ရဲ့နှစ်တိုင်းထုတ်တဲ့အစီအစဉ်ခန်းစာတွေအရဆိုရင် Information Technology သုတဖြန့်ဝေမှုနည်းပညာပိုင်းမှာရော Telecommunication ဆက်သွယ်ရေးနည်းပညာပိုင်းမှာပါတစ်နှစ်ထက်တစ်နှစ်ကတော့ပိုပြီးတော့တိုးတက်လာနေတာကိုတွေ့ရပါတယ်ရှင်။